ချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးတပ်ပေါင်းစုတို့ကြားမှာကြာသာပတေးနေ့မနက်ပိုင်းကလေးကနေစလို့ဒီကနေ့အထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ကီလုံနယ်လုံလောရွာရဲ့ဂျာမရှင်ဖြစ်နေတဲ့တိုက်ပွဲမှာတော့ရွာသားခုနှစ်ယောက်ဖမ်းဆီးခံရပါတယ်။အဲ့ဖမ်းခံထားရတဲ့သူတွေသတင်းအစအနမရတော့ဘဲနဲ့ပျောက်သွားတာမျိုးတွေလည်းဖြစ်န ကစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ပူးပေါင်းအဖွဲ့တွေဒီနေ့ဇန်နဝါရီ9ရက်နေ့ထိတိုက်ပွဲဖြစ်နေပါတယ်။ကီလုံးနဲ့လုံလောရွာကြားမှာဖြစ်နေတဲ့ဒီတိုက်ပွဲတွေမှာ CDF မတူပီ CDF ဇိုတွန်း CDF လောင်းတူစတဲ့အဖွဲ့တွေပူးပေါင်းပါဝင်တိုက်ခိုက်နေတယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်။လောလောဆယ်တဲ့ကျွန်တော်တို့ဒီစက်ပြီးမှမရှိတဲ့ငယ်ငယ်ရတဲ့နေဆောင်လည်းအခုဒီနေရာရှိနေတယ်နော်။ဒီနေရာရှိနေတယ်နော်။အခုကကျွန်တော်တို့ CDF မတူပီပါတယ် CDF ဖြစ်တယ်ပါတယ် CDF လောက်ပြီးတော့ဒီပူးပေါင်းအဖွဲ့ပေါ့နော်ပူးပေါင်းပေါ်နဲ့ဆက်ဆက်ဆက်နဲ့ဒီလိုသွားနေတာခင်ဗျာ။ကျွန်တော်တို့နောက်ဆက်တဲ့အချိန်မျိုးတော့ CDF တည်းရရတာလေးဆိုလို့စရဲပြီးတော့ပြန်ပြီးတော့ခင်ဗျာ
။ဒါအပြင်မတူပီဟာကာလမ်းမဝဲဘက်မှာရှိတဲ့ကီလုံးနဲ့လုံလောရွာကြားကိုစစ်ကောင်စီတပ်ဘက်ကအင်အား150ကျော်နဲ့စစ်ကြောင်းတစ်ကြောင်းနဲ့ထိုးစစ်ဆင်လာတဲ့အတွက်အခုလိုချင်းကာကွယ်တပ်ဖွဲ့တွေပူးပေါင်းပြီးခုခံနေကြရတယ်လို့ပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကီလုံးနဲ့လုံလောကျေးရွာဟာမတူပီမြို့နယ်မိုင်20လောက်ကွာမှာရှိတာပါ။မနေ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကနေကီလုံးမှလုံလောရွာကိုခီးသွားနေတဲ့ပြည်သူခုနှစ်ဦးကိုစစ်တပ်ကဖမ်းသွားတယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်။
မင်းကအဲ့လိုလောက်ပေါ့နော်ကျွန်တော်တက်ပြီးဖြစ်နေတဲ့အချိန်ဒီမှာပေါ့ဒီလုံးကလည်းလည်းညွာသွားတဲ့ဒီတော်လာနိုင်တဲ့အချိန်မှာဆက်ဆက်ဆက်ဆက်ခံရတယ်ပေါ့နော်စီစီပေါ့အခုလို့ကျွန်တော်ထင်ရတယ်ခင်ဗျာဒီတူကလည်းလည်းဆယ်ရောစက်တဲ့အပြင်မှာလည်းရှိရတယ်ပြောတယ်တချို့ကဒီလူသားတိုင်းပေါ့နော်လူသားတိုင်းနေနဲ့တူပြီးတော့လည်းကျွန်တော်တရေရတာခင်ဗျာ
ဒါပေမဲ့လူသားတိုင်းဖြစ်သုံးတယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဘူချုပ်စောင်းမင်းထွန်းကတော့ VOA ကိုအခုလို့ပြောပါတယ်
သူတို့ကပြောင်းပြဆွဆွဲနေရပါဗျ။ကျမတို့အနေနဲ့လုပ်ရအကြောင်းရှိပါဘူး။ PDF အနေနဲ့ဒါပြည်သူလူထုကိုအကာအွယ်ယူပြီးအရေးဝင်တဲ့လုံခြုံရေးတပ်ဖွဲ့တွေကိုချောင်းချောင်းပစ်ခတ်တာတွေ၊လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်တာတို့အမှန်ဆိုတာတိုက်တာတို့အဲ့ဒါတွေလုပ်နေရပါဗျ
။တစ်ချိန်တည်းမှာလက်နက်ကင်ဖွဲ့ချင်းချင်းတိုက်ပွဲကြားဒေသခံရွာသားတွေကိုဖမ်းဆီးကြမှုပေါ်မှာဆိုးရတဲ့လူခွင့်ရချိုးဖောက်မှုလို့ချင်းလူခွင့်ရအဖွဲ့ဒုတိယမှုဆောင်ဒါရိုက်တာစာအုပ်ကလင်းကပြောပါတယ်။ဖမ်းဆီးခံရသူတွေအသက်ခံရတာသတင်းစာနာမရတာမျိုးတွေဖြစ်နေတာကြောင့်စိုးရင်ရတယ်လို့လည်းပြောပါတယ
်သူတို့အဲ့လိုမျိုးသာတိုင်းသူတို့လက်ရှိကသူတို့မှာအများကြီးတပေအထက်ထက်ရှိခဲ့တယ်အရင်သူတို့စစ်တပ်ကဖြစ်ရှိနေတဲ့လုပ်တဲ့ချိန်မှာအဲ့လိုမျိုးဖြစ်ရတဲ့အရင်ကျုံတွေ့နေရတဲ့ရှိတယ်ဒါမျိုးကစစ်တပ်ကိုထုတ်လာပဲဖြစ်သွားတယ်ဒီလိုမျိုးလူသားတိုင်းအုံကျုပ်ပြီးတော့ဖောက်ချီထားတဲ့လူကသူတို့အဆန္ဒမရှိဘဲနဲ့သူတို့ကြောက်လို့ရှိတယ်ကျန်ရမလာတော့ဘယ်နဲ့ဘယ်မှာရှာရမှန်းတောင်မသိနိုင်ရလို့ဒီကျွန်တော်မတန်းတင်ထားတာအာကျွန်တော်မမီတော့ဆိုတော့ဒါမျိုးအရာရှိရစကောင်းတယ်ဒါရီယာစတူရှင်တကယ်ဆိုရတဲ့ချွတ်ဖို့မဖြစ်ရပါဘူး
တကယ်တော့ဇန်နဝါရီလ၄ရက်နေ့မှာလည်းမတူပီပလောက်ဝလမ်းပေါ်ရှိတဲ့နေရာတစ်ခုနဲ့မတူပီဟာကာလမ်းပေါ်ကဖနိုင်းနဲ့ငလိုင်းရွာနှစ်ရွာကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်မတူပီမြို့ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံ၄000လောက်စစ်ပေးတင်ရှောင်နေရပါတယ်ခင်ဗျာ